မြန်မာနိုင်ငံမှာဖမ်းဆီးတင်းတင်းခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုမြာရေးအပါအဝင်တခြားနိုင်ငံရေးအကျဉ်းသား1100ကျော်လွတ်မြောက်ရေးအတွက် Amnesty International နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးရဲ့လှုပ်ရှားတောင်းဆိုမှုကိုသူ့အနေနဲ့ထောက်ခံကြောင်းဗြိတိသျှနိုင်ငံရဲ့ဝန်ကြီး William Hague ကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပေါ်ထွန်းလာဖို့တိုက်ပွဲဝင်နေတဲ့88မျိုးဆက်ចောင်းသားများအဖွဲ့ကခေါင်းဆောင်တို့ဖြစ်တဲ့ကိုမြအေးဟာထောင်ဒဏ်65နှစ်ကြာခံနေရတာပါကိုမြအေးဟာအကျဉ်းထောင်အတွင်းမှာညှဉ်းပန်းနှိပ်စက်ခံရပြီးကျမကြီးလည်းမကောင်းဘူးဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ကိုမြအေးအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုစစ်အစိုးရကဆက်လက်ဖမ်းဆီးထိန်းသိမ်းထားတာဟာအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့လုပ်ရဖြစ်တယ်လို့နိုင်ငံရေးဝန်ကြီး William Hague ကပြောပါတယ်စစ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချင်းချင်းမရှိချက်ချင်းပြန်လွတ်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့လူ့အခွင့်အရေးကိုလေးစားလိုက်နိုင်ဖို့လဲသူကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးအကျဉ်းသားအများစုရဲ့ကြမ်းမာရေးဟာစိုးရင်ရတဲ့အနေအထားမှာရှိနေပြီးသူတို့အများစုဟာလည်းနှစ်ရှည်ထောင်ဒဏ်ကြခံနေရသူတွေဖြစ်တယ်လို့ဗြိတိသျှနိုင်ငံရဲ့ဝန်ကြီးဌာနနဲ့ဒဏ္ဍာရီရုံးတို့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။